င်္ဂနွေနေ့ကမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ31ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုမိတ်ခင်ပြန်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ16.25တို့ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအ tan စမဒီညနေအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်မဲ့တင်ဒီနေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးကျင်းနိုင်ငံတော်ခြေပြမင်ငွန်ပြောကြားရမှာညညွတ်ဖို့တိုက်တွန်းခဲ့သလိုနိုင်ငံခြားမှုရောအာဏာရေးရာစီးပွားရေးတွေမှာအောင်မြင်မှုရတဲ့အကြောင်းလည်းပြောသွားပါတယ်။အရှတ်တက်ကစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတိုးမြင့်မှုဗြိတိန်ဝန်ကြီးချုပ်ထရီဆာမေတရုတ်နိုင်ငံကိုဒီနေ့ပဲသွားရောက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တကင်ထိုင်းနဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှတော့တာရှင်နေနားဆင်ကြရမယ်တဲ့မှာ
Around the world we face rogue regimes, terrorist groups.And rivals like China and Russia that challenge our interests, our economy.
In our new year, we have talked about the Trump administration trying to make the United States and its allies more dependent on China. But the main goal is to make the United States more dependent on China.ဒါပြင်မြန်မာနိုင်ငံရဲ့တိုင်းရင်းသတင်းတွေဖြစ်ကြတဲ့ကချင်ဒုက္ခသည်အရေးမွန်ပြည်သက်ပါတီရဲ့ထိမ့်သိမ်းခံတပ်ဖွဲ့တွေရဲ့တပ်ဖွဲ့ဝင်တွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကွန်လွန်ဦးနဲ့မဲတကီထိုက်တို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးကျင်းနိုင်ငံတော်ခြေပြမင်ငွန်ပြောကြားရမှာညညွတ်ဖို့တိုက်တွန်းခဲ့သလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရခဲ့ကြောင်းလည်းပြောကြားသွားပါတယ်။မဲဆန္ဒရှင်လူလူအတွက်တာဝန်ထမ်းဆောင်နိုင်အောင်သဘောထားကွဲပြားမှုတွေကိုဖိပယ်ထားပြီးဘုံသဘောတူညီချက်တွေရအောင်ကြိုးပမ်းကြဖို့နဲ့ညီညွတ်ကြဖို့လိုအပ်ကြောင်းသမ္မတထရန့်ပြောကြားခဲ့တာပါ။မင်းနစ်ရှိဆက်ချာမင်ငွန်မှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးစနစ်ကိုပြုရင်ပြောင်းလဲရင်းနဲ့အချိန်ကာလဆောက်အုံတိုးတက်အောင်ဆောင်ရည်အစိုးပြုချက်တွေကိုဥပဒေပြုမှတ်တွေအတည်ပြုပေးဖို့လည်းတိုက်တွန်းသွားပါတယ်။နိုင်ငံခြားမူဝါဒရေးရာတွေနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ကြအားနည်းချက်တွေရှိနေတာကိုဖြေရှင်းဖို့နဲ့မြောက်ကိုရီးယားအရေးမှာတော့အမေရိကန်ရဲ့ယက်တီချက်ကိုပြည့်ပြည့်စုံစုံပြတ်သားဖို့ပြောဆိုခဲ့တာပါ။အတိတ်ကသင်ကန်းစာတွေအရပျော်ပြောင်းတဲ့ဆက်ဆံရေးနဲ့အခွင့်အရေးပေးတာတွေကသဘောထားတင်းမာပြီးရန်လိုမှုတွေကိုသာဖိတ်ခေါ်ရရောက်ကြောင်းနဲ့အနေရရှိတဲ့အခြေအနေကိုရောက်တွန်းပို့ခဲ့တဲ့အရင်ဆိုးရွားတွေအမှားမျိုးတွေကိုရှောင်ရှားသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝိပန်သူတွေကိုသမ္မတထရန့်ကတိုက်ရိုက်တုံ့ပြန်ပြောဆိုလို့ရှိရပေမဲ့လွတ်တော်နေရာပေါင်းရှိမှမှမင်းညာကပြောကြားတဲ့မင်းကုန်းမှာတော့ပုတ်ကူရီတက်ခိုက်ပြောဆိုတာမျိုးမတွေ့ခဲ့ရပါဘူး။ဒါပေမဲ့လည်းအတက်ခံဒီမိုကရက်တစ်ကတော့သမ္မတရဲ့ပြောဆိုချက်တော်တော်များကိုဘဝင်ကျတဲ့အရေးအယောင်မျိုးလည်းမတွေ့ခဲ့ကြပါဘူး။အထူးသဖြင့်လူမှုကြီးကြပ်ရေးစနစ်မှာလူထုရဲ့အရေးချင်းမှမူတည်ပြီးသားလက်ခံမှုရည်ရွယ်တဲ့ပြည်ရင်ပြောင်းလဲလုပ်မယ့်အစီအစဉ်ကိုပြောဆိုရမှာတော့ဒီမိုကရက်တစ်ရဲ့ရှုတ်ချသီယိုသံတွေလည်းထွက်ပေါ်ခဲ့တာပါ။သမ္မတထရန့်ကတော့ခင်မမီတော့တဲ့လူမှုကြီးကြပ်ရေးစနစ်ကို27ရာစုခင်းနဲ့အညီပြုပြင်မှုလိုအပ်နေကြောင်းနဲ့ပြုပြင်ရမှာလဲဘေးကင်းလုံခြုံပြီးခင်းနဲ့ဥပဒေနဲ့ညီတဲ့စနစ်ဖြစ်ဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။စီဝိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတရွေးကောက်ပွဲကာလကစလို့ကွန်ထရက်လုပ်ငန်းမှာအလုပ်နေရာတင်2သိန်းပါဝင်စုစုပေါင်းအလုပ်ကိုင်ပေါင်း2သန်း4သိန်းဖန်တီးပေးနိုင်ခဲ့ပြီးတိုးတက်မှုတွေလည်းရရှိခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရဟာကာကွယ်ပေးနေတဲ့ဥပဒေတွေကိုပဲပြစ်မှတ်ထားရုံနဲ့မဟုတ်တော့ဘဲကျွန်တော်တို့အားလုံးဟာကာကွယ်ပေးဖို့ထိုက်ထန်သူတွေဖြစ်တဲ့ဆိုတဲ့အယူအဆကိုပါပြစ်မှတ်ထားနေပြီလို့အမေရိကန်ဒီမိုကရက်လွှတ်တော်အမတ်ဂျိုးကနေဒီကပြောဆိုခဲ့ပါတယ်။ထရန့်အစိုးရပထမသက်တမ်းပထမနှစ်အတွင်းမှာပဲတန်းနယ်ချီတဲ့အမေရိကန်ပြည်သူတွေစိတ်ဆိုးဒေါသထွက်ကြောက်ရွံ့စေခဲ့တယ်လို့လွှတ်တော်အမတ်ကနေဒီကမနေ့အင်္ဂါနေ့ညကသမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အနည်းစုပါတီရဲ့အစဉ်အလာရတုံ့ပြန်လာမှာထည့်သွင်းပြောဆိုသွားတာပါလူပြူမဟုတ်သူတွေလိန်တူစုံမဲ့သူတွေလိန်အင်္ဂါပြောင်းလဲထားသူအတိုင်းအဝိုင်းအတွက်နေချင်းညာချင်းပြည်သူအခွင့်အရေးတွေနောက်ကျောင်းပြန်ဆုတ်သွားစေတဲ့တရားရေးဌာနကိုသမ္မတကဖန်တီးခဲ့တယ်ဒီလောက်ရကြောင်းအမေရိကန်တွေကြားတဦးနဲ့တဦးပြိုင်ဖက်ကြီးတွေလိုဆန့်ကျင်မှုတွေဖြစ်လာတယ်လို့လဲလွတ်တော်အမတ်ဂျိုးကနေဒီကပြောဆိုခဲ့ပါတယ်အမေရိကန်ဂရိကဝတ်တွေဖြစ်တဲ့အလုံးဟာတန်ဖိုးရှိပြီးဒန်းတူညီမျှမှုနဲ့အရေးပါတယ်ဆိုတဲ့ယုံကြည်မှုကိုသမ္မတထရန့်အစိုးရကထိပါနေတယ်လို့လဲလွှတ်တော်အမတ်ကနေဒီကပြောဆိုခဲ့တာမှာတော့မက်ဆာချူးဆက်ပြည်နယ် Fall River ကဒီမန် Regional နီးပညာချောင်းကအခမ်းအနားကိုတက်ရောက်လာကြသူတွေကမတ်တက်ရက်ပြီးဩဘာပေးခဲ့ကြပါတယ်ကွယ်လွန်သွားကြပြီဖြစ်တဲ့သမ္မတဂျိုးဖ်ကနေဒီရဲ့မျိုးဆက်အထက်လွှတ်တော်အမတ်ရောဘတ်အက်ဖ်ကနေဒီရဲ့မြေဖြစ်သူအသက်38နှစ်အရွယ်လွှတ်တော်အမတ်ကနေဒီကအလုသမားတွေအတွက်လစာတွေပိုကောင်းလာအောင်ကလေးဆောက်ရှောက်မှုနဲ့ပညာရေးအခွင့်အလမ်းတွေအလုံးလက်လန်းမိအောင်ထောက်ထားညှာတာမှုရှိတဲ့ကျန်းမာရေးဆောက်ရှောက်မှုစနစ်တို့အတွက်ဒီမိုကရက်တစ်ဘက်ကဆောင်ရွက်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပထမဆုံးချိန်နိုင်ငံတော်ခြေပြမင်းခွန်းနဲ့မှာပဲမြောက်ကိုရီးယားကိုကောက်ကျစ်ရစ်တဲ့အာဏာရှင်အဖြစ်တုံ့နှုံပြောဆိုလိုက်သလိုအမေရိကန်ကိုချင်းချောင်းနိုင်မဲ့နျူကလ িয়ার မစ်ဆိုင်းတုံးတိုက်ဆောင်မှုတွေကိုဟန်တားဖို့အပြင်းထန်ဆုံးဖိအားပေးသွားမယ်ကြောင်းကတိပြုပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားကောက်ဆောင်ခင်ချွန်းအပေါ်အရင်ကပြောခဲ့ဘူးသလိုပြင်းပြင်းထန်ထန်တုံ့နှုံပြောဆိုတာမျိုးတော့မတွေ့ရပါဘူး။မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရည်တွေကိုစီရေးရာအကန့်အသတ်နဲ့တွန့်ပြန်မှုစဉ်းစားနေကြောင်းသမ္မတထရန့်ဆွေးရကပြောဝေမဲ့မင်းညကမင်းခွန်းမှာတော့အင်အားသုံးဖြစ်ရှိမဲ့ကြောင်းထက်သွင်းပြောဆိုမသွားပါဘူး။အမေရိကန်ပြည်ထောင်စုထိရောက်နိုင်တဲ့နျူကလ িয়ার ထိပ်ပုတ်တဲ့ပထိန်ထက်မစ်ဆိုင်းတုံးတွေတိစောက်ဖို့မြောက်ကိုရီးယားရဲ့ကြိုးပမ်းမှုတွေကြောင့်ပြီးခဲ့တဲ့နှစ်တည်းနှစ်နိုင်ငံကြားတင်းမာမှုတွေကြီးထွားလာခဲ့တာပါ။မြောက်ကိုရီးယားပေါ်နိုင်ငံတကာကပြင်းထန်တဲ့ပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ရေးအမေရိကန်ကဥဆောင်ကြိုးပမ်းခဲ့တယ်လို့အမေရိကန်ကိုချင်းချောက်မှုအနေနဲ့ကြီးထွားလာနေတာကိုတွန့်ပြန်ရမှာစီးရီးနီလန်းတွေကိုလည်းစဉ်းစားထားကြောင်းသမ္မတထရန့်ဆွေးရကအလေးထားပြောဆိုထားတာဖြစ်ပါတယ်။ဒေါ်ကိုရီးယားဆွေးရကတော့တင်းမာမှုတွေရောပါရေးကြိုးပမ်းနေပြီးပျုံချမ်းမြုံမှာကျင်းပမဲ့ဆောက်အစီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားအားကစားသမားတွေပါဝင်ဖို့တောင်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့စစ်ဆင်ညှိနှိုင်းမှုတွေထွက်ပေါ်ရခဲ့ရကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးနဲ့နျူကလ িয়ার စမ်းသပ်မှုတွေလည်းယာယီရပ်ဆိုင်းထားခဲ့တဲ့အထိပါသမ္မတထရန့်ကတော့ရက်ဆက်ချင်းကျုပ်တဲ့မြောက်ကိုရီးယားဆွေးရနဲ့အပေးယူစစ်ဆင်ညှိနှိုင်းနေမဲ့အလားအလာပေါ်မှာတန်တရားရှိတဲ့အကြောင်းလဲနိုင်ငံတော်အခြေပြမင်ခွန်းနဲ့မှပြောဆိုသွားပါတယ်
ရုရှားဆိုရအတွင်းလူတွေနဲ့ကရေကျွဲတတိကြီးတွေရဲ့ချမ်းသာကြွယ်ဝမှုတွေနိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်တော်ဆိုင်ရာဥပဒေအရအသေးစိတ်စည်းရင်ပြုစုထားသူတွေကိုအရေးယူတန်းခတ်မှုတွေမလုပ်သေးဖို့ဆုံးဖြတ်ချက်အပေါ်အမေရိကန်ဆိုရကကာကွယ်ပြောဆိုနေပါတယ်။ Oli Grish လို့ခေါ်တဲ့ရုရှားသမ္မတပူတင်ရဲ့လက်ထက်ကြွယ်ဝလာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်လက်တွေကိုအစင်ခံစားတဲ့မှာဖော်ပြထားပါတယ်။ဒါပေမဲ့လို့လဲစင်းပြုစုထားသူပုံကိုယ်တွေဒါမှမဟုတ်လဲရုရှားအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုသစ်တွေချမှတ်ဖို့ဖော်ပြထားတာမရှိတာကြောင့်ရုရှားအစိုးရအပေါ်မှာသမ္မတဒေါ်နယ်ထရန့်ဘက်ကတိတ်များပြော့ပြောင်းလွန်းနေသလားဆိုတဲ့အပေါ်မေးခွန်းတွေထွက်ပေါ်လာတာပါဒဏ်ခတ်ပိတ်ဆို့မှုတွေဆောက်ရွက်နေတဲ့အကြောင်းဗန်နာယေးဝန်ကြီးစတစ်မနူချင်ကအထက်လွှတ်တော်ဗန်လုပ်ငန်းများဆိုင်ရာကော်မတီရှေ့မှထွက်ဆိုစင်မှပြောဆိုခဲ့ပါတယ်နိုင်ငံခြားရေးဌာနပြောခွင့်ရဟေတာနျူအက်ကတော့ရုရှားအစိုးရကိုဖြစ်စီစီးရင်ထဲမှာပါတဲ့ပုံကိုတူတူတယောက်ကိုဖြစ်စီအရေးယူဓာတ်ခတ်မှုတွေချက်ချင်းလှုပ်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုခဲ့ပြီးအခုချမှတ်တဲ့ဥပဒေအရရုရှားကုမ္ပဏီတွေဟာအတော်အထိနာနေပြီလို့လည်းပြောဆိုခဲ့ပါတယ်ဒီအစီအစဉ်ခန်းစားကရန်စတဲ့အစဉ်ဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပေးမယ်လို့လည်းရုရှားအစိုးရအနေနဲ့တော့ချက်ချင်းလက်တုံပြန်ဆောင်ရွက်ဖို့မရှိကြောင်းလည်းပြောဆိုထားပါတယ်ရှင်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထိုးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပသမ္မတ EU ဖော်ဝင်ဖြစ်ကနေ၈နှစ်ထဲနှုတ်ထွက်တော့မဲ့အချိန်မှာပဲအရှတ်တက်ကစီဝိုင်းအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးတွန်းမြှင့်မှုရွေးချယ်တဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတရုတ်နိုင်ငံကိုဒီကနေ့ပဲတွားရောက်ပါတယ်။သူရဲ့ကြာခီးစဉ်အစဖြစ်တရုတ်နိုင်ငံကစစ်မှုလုပ်ငန်းတွေထွန်းကားရဝူဟန်မြို့ကိုတွားရောက်ပြီးဒီနောက်မှာတော့တရုတ်ဝန်ကြီးချုပ်လီကက်ချင်နဲ့ဆွေးနွေးဖို့ပေကျင်းမြို့တော်ကိုခီးဆက်ခဲ့တာပါ။ဗြိတိန်ဝန်ကြီးချုပ်ရဲ့ခီးစဉ်မှာတော့ကမ္ဘာမှာဒုတိယစီဝိုင်းအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့စီဝါဖက်ဆက်လုပ်ကိုင်မှုဆက်ရထက်တန်နေကြတဲ့ဘရစ်ရှ်ထိပ်တန်းစီဝိုင်းလုပ်ငန်းရှင်50လောက်လည်းလိုက်ပါသွားကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ကမနက်ပံကြရင်တရုတ်သမ္မတရှီချင်းဖင်နဲ့ပေကျင်းမြို့တော်မှာတွေ့ဆုံပြီးတောက်ချာနေမှာတော့တရုတ်နိုင်ငံကစီဝိုင်းချက်ချရှန်ဟိုင်းမြို့ကိုတွားရောက်ပြီးခီးစဉ်ကိုအဆုံးသတ်မှာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့နိုင်ငံခြားဆက်ဆံရေးမှာရွှေခေတ်ခေတ်ကိုထူထောင်နိုင်မဲ့အခြေခံအုတ်မြစ်တွေချမှတ်နိုင်မှုမျှော်လင့်ထားကြောင်းပြောဆိုထားပါတယ်။နိုင်ငံဆက်ဆံရေးကိုရွှေခေတ်ဖြစ်တင်စားပြောဆိုတဲ့အသုံးလုံးကိုတော့2015ခုနှစ်တုန်းကတရုတ်သမ္မတရှီချင်းဖင်ရဲ့ဗြိတိန်နိုင်ငံတော်ခီးစဉ်မှာစတင်သုံးလုံးလာခဲ့တာပါ။တရုတ်သမ္မတကတော့ဒေါ်လာဘီလီယံနဲ့ချီကုန်ကျမဲ့ဥရောပနဲ့အာရှတဲ့ကိုဆက်သွယ်ပေးမဲ့ခေတ်စ်ပိုလန်မှာတည်ဆောက်ရေးတရုတ်နိုင်ငံရဲ့ရည်မှန်းချက်ကိုဗြိတိန်နိုင်ငံကလက်ခံမှုမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ်ကတော့သတိထားတုံ့ပြန်နေတာပါ2016ခုနှစ်တုန်းကတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနဲ့အင်္ဂလန်နောက်တောင်ပိုင်းမှာနျူကလ িয়ার စွမ်းအင်စက်ရုံတစ်ခုတည်ဆောက်မဲ့အစီအစဉ်ကိုဗြိတိန်ဝန်ကြီးချုပ်ကယာယီဆန့်ကန့်ခဲ့တဲ့အတွက်လည်းတရုတ်ဆိုရကမချေမနှက်ဖြစ်ခဲ့ဘူးပါတယ
်ဆီးရီးယားနိုင်ငံတွင်းကသဘုံတွေထိန်းချုပ်ရာအာရီဟာမြို့ကလူစီကားရာဈေးတစ်ခုမှာရုရှားတို့ရဲ့လေကြောင်းတိုက်ခတ်မှုလို့ယူဆရတဲ့တိုက်ခတ်မှုကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ရပါတယ် တဘုံနေထိမ့်ချုပ်ရာအစ်တလီမြို့ရဲ့တောင်ဘက်ကအေရီဟာမြို့ကဈေးရောင်းဈေးဝယ်ဒေသတွေအပေါ်24နာရီအတွင်းဒုတိယအကြိမ်တိုက်ခိုက်မှုလည်းဖြစ်တယ်လို့ဗြိတိန်ချင်းဆိုင်ဆီးရီးယားရေစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အင်ကာနီတိုက်ခိုက်ခံရမှုအတွင်းလူ20လဲဒဏ်ရာရတယ်လို့အတိုက်ခံသူရဲ့အရက်ဖက်ကာကွယ်ရေးဝန်ဆောင်မှုလုပ်ငန်းကပြောပါတယ်။ဒေသခံတက်ကြွလှုပ်ရှားသူတွေထုတ်ထားတဲ့ဗီဒီယိုထဲမှာတော့အကြီးအကျယ်ပျက်စီးနေတာတွေကိုတွေ့ရပါတယ်။ဒီမတိုင်ခင်တရက်တုန်းကလည်းအစ်တလီမြို့ရဲ့ရှေ့ဘက်16ကီလိုမီတာမှာရှိတဲ့ဆာရကတ်မြို့အနီးကဈေးကိုရုရှားလေယာဉ်တွေလို့ယူဆရတဲ့လေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီပြီးသေဆုံးခဲ့ရပါတယ်။ဆီးရီးယားပဋိပက္ခအဆုံးသတ်ရေးရွယ်ပြီးရုရှားနိုင်ငံမှာဆွေးနွေးပွဲတွေစတင်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်နေတာပါ။
အမေရိကန်ပြည်သူဟာဝိုင်ပြည်နယ်မှာပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကမစ်ဆိုင်းတုံးတက်ခတ်မှုအန္တရာယ်သတိပေးချက်မှားယွင်းထုတ်ပြန်ခဲ့တဲ့ဝန်ထမ်းကိုအခုနောက်ဆုံးအလုပ်ထုတ်လိုက်ပါတယ်။သတိပေးချက်မှားယွင်းထုတ်ပြန်ခဲ့သူဝန်ထမ်းဟာအရင်ဆုံးကလည်းလုပ်ငန်းခွင်မှာအားနည်းချက်တွေရှိခဲ့သလိုလက်တွေ့အခြေအနေအတွက်ကြိုတင်ပြင်ဆင်လေ့ကျင့်မှုတွေမှာလည်းအလွယ်လွယ်အချို့ချို့လုပ်ခဲ့မှုတွေနောက်ကျောင်းရာဇဝင်ရှိခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့တဲ့အတွက်အလုပ်ကပြုတ်ခဲ့တာဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။အရေးပေါ်အခြေအနေအတွက်လေ့ကျင့်ရမှာတခြားဝန်ထမ်းတွေကအဆက်လေ့ကျင့်မှုမှသိရင်ပဲလေအလုပ်ပြုတ်သွားတဲ့ဝန်ထမ်းကတော့လေ့ကျင့်မှုမှမသိရဘူးတွေးရသလိုလက်တွေ့သတိပေးချက်ထွက်ပေါ်လာချိန်မှာလည်းချိန်မကန်မီလက်မကန်မီဖြစ်ခဲ့တဲ့အတွက်ကျန်ဝန်ထမ်းတွေကသူ့တာဝန်တွေကိုဝင်လုပေးတာတွေးရကြောင်းစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူဗိုလ်မှူးချုပ် Bruce Oliveira ကပြောဆိုခဲ့တာပါ။
အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကီလိုမီတာ1000ချီဝေးတဲ့အရပ်မှာဒီကနေ့လှုပ်ခတ်တဲ့အင်အားပြင်းငလျင်ကြောင့်ပါကစ္စတန်မင်းကလင်းငယ်တဦးသေဆုံးခဲ့ရပါတယ်။တာဂျီကစ္စတန်နဲ့နယ်စပ်အနီးဟင်ဒူကုရှ်ဒေသတွေကဂျမ်းမြို့ရဲ့တောင်ပိုင်း35ကီလိုမီတာမြေအောက်191ကီလိုမီတာကိုဗဟိုပြုပြီးပြင်အား 6.1 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။ပါကစ္စတန်ဘာလူချစ်စတန်ပြည်နယ်တွင်မှအသေးအပြောက်ဖြစ်ခဲ့တာပါရွှွန့်အိမ်ရဲ့အမိုးပြိုကျပြီးကလေးငယ်ဆုံးပါခဲ့ရတာဖြစ်ပါတယ်ဒဏ်ရာရသူအ ਨੇ ဆုံး9ဦးရှိခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံတွင်မှာတော့အသေးအပြောက်ကြီးကြီးမားမားအပြည့်အစည်သတင်းတွေမရရှိသေးပါဘူးရှင
်ကွန်လွန်ဦးနဲ့မတ်တင်ကြီးထိုက်တူကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပတ်ကိုတင်ဆက်ပေးကြပါမယ်။မေခင်ကွန်ဂရက်စ်လွှတ်တော်မှာပြောကြားခဲ့တဲ့သမ္မတထရမ့်ရဲ့ပထမဆုံးနိုင်ငံတော်ခြေပြမင်းကွန်းထဲမှာတော့ညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအဓိကထားပြောကြားခဲ့ပါတယ်။သူစွမ်းဆောင်ရေးကြောင့်အမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်လာတာဖြစ်ကြောင်းဂုဏ်ယူပြောဆိုသလိုနိုင်ငံအခြေခံစောက်အောင်ပြည်လဲမိုးမှန်ရေးအတွက် 1.5 ထရီလီယံအသုံးစရိတ်ချပေးဖို့တောင်းဆိုပြီးတော့အမေရိကန်ပြည်အောင်စုကိုကလင်းငယ်ဘွားတွေကတရားမွေရောက်လာတဲ့လူငယ်တွေအနေနဲ့ဆယ်နှစ်နှစ်ကြာတဲ့အခါနိုင်ငံသားဖြစ်လာဖို့လုပ်ငန်းစဉ်တက်မှတ်ချက်စတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အင်္ဂါညတုန်းကပြောကြားခဲ့တာပါ VOA သတင်းတောက်အင်ပီရိုဆိုင်ယံ VOA သတင်းတောက် Steve Harmon ပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြပြပေးပါလိမ့်မယ်
သမ္မတဒေါ်နယ်ထရမ့်ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်းကွန်းထဲမှာသူအစိုးရအဖွဲ့ရဲ့အောင်မြင်မှုတွေနဲ့နိုင်ငံရဲ့ခြားကချင်းချောက်စင်ကုန်မှုတွေနဲ့ပတ်သက်ပြီးတော့ကြိုရေးထားတဲ့မင်းကွန်းမူကြမ်းအတိုင်းဖတ်ပြသွားပါရစေ
။ Around the world we face rogue regimes.
ကမ္ဘာ့ဒရမ်းမှာအမေရိကန်ပြည်အောင်စုအနေနဲ့အာဏာရှင်တွေအကြမ်းဖက်ဝါဒဆွဲအဖွဲ့စည်းတွေနဲ့ရင်ဆိုင်နေရတယ်လို့ပဲတရုတ်နဲ့ရုရှားလိုမျိုးအင်အားကြီးပြိုင်ပက်နိုင်ငံတွေနဲ့လည်းအမေရိကန်ကြိုးစီးပွားစီးပွားရေးစံတန်ဖို့စတာတွေနဲ့ပတ်သက်လို့စိန်ခေါ်မှုတွေတွေ့ကြုံနေရပါတယ်။အခုလိုအနေနဲ့ကြီးလာတဲ့အခြေအနေမျိုးကိုထိတ်တဲရင်ဆိုင်နေရတဲ့အချိန်မှာကိုယ့်ဘက်ကအာနေမှုဟာပြိပခရီစီကိုတွန်းပို့နေတယ်လို့ကျွန်တော်တို့အတွက်တကယ့်ကိုအခိုင်အမာဆုံးအကောက်အွယ်ပေးနိုင်တာကတော့နှိုင်းရှင်မဲ့ဩဇာအာဏာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြစ်ခတ်နိုင်ဖို့မျက်စိတုံးကြီးဆန်းတက်နေတဲ့မြောက်ကိုရီးယားနဲ့သူ့မဟာမိတ်တွေကိုလည်းထရမ့်ကပြစ်တင်ဝေဖန်ခဲ့ပြီးမြောက်ကိုရီးယားရဲ့အစိုးမရတဲ့လုပ်ရက်တွေအပေါ်ဝေဖန်ပါတယ်။ဒါ့အပြင်နိုင်ငံရေးအရာအမြင်ကွဲပြားမှုတွေကိုရှောင်ရှားပြီးလက်တွဲညီညီနဲ့အမေရိကန်ပြည်ထောင်စုရဲ့လက်မှတ်ဆက်သွယ်ရေးကိုခင့်မီအောင်ပြင်ဆင်ဖို့နဲ့လူ့အမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပြောင်းလဲပြင်ဆင်ဖို့ပြောဆိုခဲ့ပါတယ်
။ Tonight I call upon all of us
ကျွန်တော်တို့ဂျာကမတူကွဲပြားမှုတွေကိုဖယ်ရှားပြီးတော့လက်တွဲဆောင်ရွက်နိုင်တာတွေကိုဖြေရှာဖို့နဲ့အဓိကအကြဆုံးဖြစ်တဲ့လူမှုအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ပူးပေါင်းဆောင်ရွက်သွားကြဖို့အတွက်ကျွန်တော်အနေနဲ့ဒီကနေ့ညမှာတိုက်တွန်းလိုပါတယ်
။55ရောင်မြောက်အမေရိကန်သမ္မတနဲ့ပတ်သက်ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပုတ်ခတ်ပြောကြားနေတဲ့အချိန်ပြီးမှာဒီမိန်ကွန်းကြောင့်လူတွေရဲ့အမြင်ပြောင်းလဲသွားဖို့ကတော့မလွယ်လှဘူးလို့သုံးသပ်ကြပါတယ်။မူဝါဒရေးအကြံပေးအဖွဲ့ဖြစ်တဲ့ Brookings Institution ကနိုင်ငံရေးသုံးသပ်သူ Stephen Piffer က
I think his base heard a lot of things in
Trump ကိုထောက်ခံတဲ့သူတွေကတော့ဒီဘိန်ကုန်းထဲမှာပါဝင်တဲ့အကြောင်းအရာတော်တော်များများကိုကြိုက်ကြလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့လည်းဂျေဘူးရအားဖြင့်ပြောမယ်ဆိုရင်လူမှုတွေဘာမှထူးခြားမှာမဟုတ်ပါဘူး။အချိန်တနာရီခွဲနှီးပါကြာပြောသွားပေမဲ့လည်းရှေ့ဘလို့ခီးဆက်မလဲဆိုတာနဲ့ပတ်သက်ပြီးတိတ်ထူးခြားတာတွေမပါပါဘူး။ဂျေဘူးရအားဖြင့်ပဲပြောသွားပြီးတိကျတဲ့အကြောင်းအရာတွေလည်းမပါပါဘူး။
နိုင်ငံတွင်းစည်းလုံးညီညွတ်ကြဖို့နဲ့သူအစိုးရရဲ့အောင်မြင်မှုတွေနဲ့ပတ်သက်ပြီး Trump ကပြောကြားခဲ့ပေမယ့်လေမကြခင်မှာပဲအစိုးရရန်နေရာတွေနောက်တစ်ကြိမ်ထပ်မံရပ်ဆိုင်းသွားမလားဆိုတဲ့အခြေအနေတွေကိုလည်းတွေ့နေရပါတယ်။ဒါ့အပြင်ရွေးကောက်ပွဲမတိုင်ခင်ကာလကသမ္မတ Trump ရဲ့မဲဆွယ်စည်းလုံးရေးအဖွဲ့နဲ့ရုရှားတို့ကြားဆက်ဆံမှုရှိခဲ့သလားဆိုတာအပြင်သမ္မတအနေနဲ့တရားရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ကြားဝင်ဆွတ်ဖက်ခဲ့လေသလားဆိုတဲ့အပေါ်မှာလည်းအထူးစုံစမ်းစစ်ဆေးမှု Robert Mueller ဦးဆောင်တဲ့အဖွဲ့ကဆက်လက်စုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။
ကောင်းနေဆက်ပေးထားတာဖြစ်ပါတယ်။အခုတစ်ဆက်သေးမှာပဲဒီမိန်ကွန်းအပေါ်ဒီမိုကရက်အမတ်တွေရဲ့တုံ့ပြန်ချက်ကိုတင်ဆက်ပေးကြပါရစေ။သမ္မတထရန့်ရဲ့နိုင်ငံတော်အခြေပြမိန်ကွန်းမှာညီညွတ်ရေးအတွက်စော်ဩသွားပြီမယ်လေ။ဒီသမ္မတဟာတိုင်းပြည်မှာညီညွတ်ရေးထက်သဘောကွဲလဲမှုတွေပိုပြီးတော့ကြီးထွားအောင်လုပ်နေရတူဆိုပြီးတော့ဒီမိုကရက်လွှတ်တော်အမတ်တွေကတုံ့ပြန်ပြောဆိုပါရစေ။stock အစုရှယ်ယာဈေးတွေတက်ပြီးတော့ယင်းနှိမ့်ညံ့မှုအားကောင်းလာတဲ့စီးပွားရေးအခြေအနေကိုသမ္မတကအဓိကပြောဆိုသွားပေမဲ့လည်း American လူလက်တန်းစားမိသားစုတွေရဲ့စိုးရိမ်မှုတွေနဲ့မရေရာတဲ့အခြေအနေတွေရော့မသွားသေးဘူးလို့တော့ပြောပါရယ်ဒီမိုကရက်အမတ်တချို့ရဲ့တုံ့ပြန်ပြောဆိုချက်တွေကိုကိုသိန်းတက်ဦးကစူးစီးတင်ဆက်ထားပါရယ
်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်ခြေပြမိန်ကွန်းနဲ့ပတ်သက်ပြီး Democratic Party ဘက်ကတုံ့ပြန်သူကကွယ်လွန်သူသမ္မတဟောင်းကနေဒီရဲ့ဆွေမျိုးတွေကသူဖြစ်သူ Massachusetts ပြည်နယ်အောက်လွတ်တော်အမတ်တတိယမြောက်ဂျိုးကနေဒီဖြစ်ပါလေ။သမ္မတဒေါ်နယ်ထရန့်ရဲ့နာမည်ကိုထုတ်ဖော်သုံးမသွားပေမဲ့လက်ရှိအမေရိကန်ဆိုရဟာအမေရိကန်ပြည်တော်စုရဲ့ဂရီစကားတွေနဲ့အစဉ်လာအားဖြင့်တံပိုးထားမှုတွေကိုဖျက်ဆီးနေတယ်ဆိုပြီးသူကပြောသွားပါလေ
။ Folks, it would be easy to dismiss this past year's chaos. Partisanship as politics.
မေးစွေများခင်ဗျာ။အစိုးရပထမနှစ်သက်တမ်းဟာထိမနိုင်သိမရအခြေအနေတွေရောက်ခဲ့တဲ့ပါတီဆွဲနဲ့ကွဲလွဲချက်တွေကြီးထွားခဲ့တယ်ဆိုတာကိုလွယ်လွယ်ကူကူညင်းချက်ထုတ်ချင်ထုတ်နိုင်ပါတယ်။ဒါပေမဲ့လည်းတိထက်ပူပြီးဆိုပါတယ်။လက်ရှိအစိုးရဟာကျွန်တော်တို့ကိုကောက်ဝဲပေးနေတဲ့ဥပဒေတွေကိုပြတ်မှတ်ထားရုံနဲ့မဟုတ်ပါဘူး။ကျွန်တော်တို့အားလုံးဟာဥပဒေရဲ့အကောက်ဝဲပေးမှုကိုရတိုက်သူတွေဆိုတဲ့အတွေးအခေါ်ကိုပါပြတ်မှတ်ထားဖျက်ဆီးနေပါတယ်။ဂုံတိတ်ခါဆိုတာမွေးရပါအခွင့်အရေးဖြစ်တယ်ဆိုတာထက်ဘယ်လောက်ချမ်းသာတယ်လဲ။ဘယ်တော့နာမည်ကြီးတဲ့သူလဲသတင်းတွေမှာဘယ်တော့ရေးပါတယ်လဲလူပင်ရောက်အုပ်စုဖွဲ့နိုင်တယ်လဲဆိုတာ ਨੇ တိုင်းတာနေပါတယ
် Texas ပြည်နဲ့ Democratic Outlet တော်မှာ Lloyd Dodges ကလည်းခုလိုပြောပါတ
ယ် The giant gap between his teleprompter and his tweets
သူ teleprompter မှာဖတ်ပြီးပြောသွားတာတွေနဲ့ Twitter မှာရေးတာတွေနဲ့အကြီးကျယ်ကွာခြားပါတယ် Trump လက်ထက်နိုင်ငံတော်အခြေပြအနေထားကကွဲလွဲချက်တွေနဲ့ Democracy ကိုအန္တရာယ်ပေးနေတဲ့ဝရုံးသုံးကအခြေအနေပါတုတ်ပြန်မှုကတော့အမေရိကန်ပြည်သူတွေအပေါ်မှာအမှန်တကယ်မူတည်ပါတယ်။သူတို့ပြောနေတဲ့ကန့်ကွက်မှုတွေကိုအင်အားအဖြစ်ရွေးကောက်ပွဲမှာပြသပြီးမယိုးသားတဲ့သူတွေကိုမောင်းထုတ်ဖို့လိုပါတယ်
။ It's typical Trump. He says a bunch of things that people mostly would agree with, including myself, vocational education.
ဒါဟာ Trump ရဲ့ပုံစံပါပဲ။လူတော်တော်များများသဘောတူမဲ့ကိစ္စတွေကိုသူပြောသွားပါတယ်။အတက်မွေးဝမ်းကြောင်းပညာ၊မွေးရဆေးဝါးကိစ္စ၊အခြေခံအဆောက်အုံကိစ္စတွေပါ။ဒါပေမဲ့ပြည်ထနာကသူလွှတ်တော်ကိုတင်ပြတဲ့ဗန္ဒာရေးအသုံးစရိတ်ထဲမှာတန်မွေးဝမ်းကြောင်းပညာသင်ကျောင်းတွေအတွက်တောင်းခံတာမျိုးဟီရိုအင်းသုံးတဲ့သူတွေပြန်ပြီးကုသပေးဖို့သုံးဖို့ဆိုတာလည်းမပါပါဘူးအဲ့ဒီအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရယူနေတဲ့သူတွေစီကအထောက်ပံ့တွေကိုတောင်သူကဖယ်ရှားဖို့လုပ်နေပါတယ်ရွေးကောက်ပွဲမှာပြောတာနဲ့တကယ်လုပ်နေတာတွေကတခြားစီပါလာမယ့်ရက်တွေသတင်းပတ်အနေငယ်နဲ့လာပိုင်းတွေမှာသူဘာဆက်လုပ်မလဲကြည့်ရပါလိမ့်မယ်
Republican အမတ်တချို့ကတော့သမ္မတထွန်းရဲ့ပြောကြားချက်ဟာပါတီကြီးနဲ့အကြညီညွတ်ရေးကိုလေးထားပြောဆိုသွားတဲ့မျှတာတဲ့မိန့်ခွန်းတစ်ခုဖြစ်တဲ့ဆိုပြီးတုံ့ပြန်ပြောဆိုနေကြပါတယ်။ဒါပေမဲ့လည်းသမ္မတထွန်းရဲ့မိန့်ခွန်းကဒီမိုကရက်ပါတီဝင်အောက်လွတ်တော်အမတ်တွေရဲ့ထောက်ခံမှုကိုတော့ရလာမတွေ့ရပါဘူး။သမ္မတထွန်းရဲ့လုံရက်နဲ့ပြောဆိုချက်တွေအပေါ်မှာတန်တရားရှိတဲ့အကြောင်းပြောဆိုနေကြပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့သမ္မတထွန်းဟာအမေရိကန်ပြည်ထောင်စုအတွင်းချမ်းသာသူတွေကုမ္ပဏီကြီးတွေပိုပြီးကြီးပွားတိုးတက်အောင်လုပ်နေပြီးဆင်းရဲချမ်းသာကွာချက်တွေကြီးထွားအောင်လုပ်နေတဲ့အကြောင်းဝေဖန်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဥတ္တထာဦးတင်ဆက်ပေးသွားတာဖြစ်ပါတယ်ခုတစ်ခါမှတော့မြန်မာနိုင်ငံကတိုင်းရင်းသတင်းတွေကိုတင်ဆက်ပေးစီမှာတယ်ကချင်ပြည်နယ်တနိုင်းမြို့နယ်ကနန့်ကွယ်မော်မှာပိတ်မိနေသူ2000လောက်ကျန်နေပြီးတော့တောက်ရည်နဲ့စားနပ်ရိက္ခာပြက်လက်နေသလိုပြင်ပနဲ့ဆက်သွယ်ဖို့ပါအခက်အခဲတွေရှိနေတယ်လို့တနိုင်းမြို့ကိုရောက်နေတဲ့ဒုက္ခသည်တွေကိုကူညီပေးနေသူကပြောပါတယ် လောလောဆယ်မှာပိတ်မှုနေသူ 3,000 ကျော်ရှိရာကနေလူ 1,000 ကျော်လောက်ပြင်ပကိုရောက်ရှိလာပြီဖြစ်ပါတယ်။တနိုင်းဒေသကဆစ်ရှောင်းတွေရဲ့နောက်ဆုံးရအခြေအနေကိုထိုင်းချေဆိုင်ဖီမြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့တနိုင်းဒေသကရွှေနဲ့ပြင်းတူးဖော်ရနန်ကုန်းမော်မှာဒီလ29ရက်နေ့ကအစိုးရတပ်မတော်ကဝင်ရောက်ရှင်းလင်းခဲ့တဲ့နောက်အဲ့ဒီမှာနေထိုင်အလုပ်လုပ်ကိုင်နေသူလူ 3,400 လောက်ဟာတိုက်ပွဲတွေကြားမှာပိတ်မိနေခဲ့တာဖြစ်ပါတယ်။ဒီလ29ရက်နေ့မှာတော့အမျိုးသမီးကလေးနဲ့တက်ကြီးပိုင်းလူ800လောက်ကိုတပ်မတော်ကတိုက်ပွဲဖြစ်ပွားရာဒေသကနေထွက်ခွာခွင့်ပေးခဲ့ပြီး30ရက်နေ့မှာတော့ကြန့်ရှိနေသူတွေတဲကအမျိုးသားတွေအပါအဝင်လူ400လောက်ကိုထပ်မံထွက်ခွာခွင့်ပေးခဲ့ပါတယ်။လက်ရှိအခြေအနေမှာနဂုံးမော်ဒေတာမှာလူ 2,000 လောက်ကျန်ရှိနေပြီးသူတို့နဲ့နောက်ဆုံးဆက်သွယ်ရရှိတဲ့အခြေအနေကိုစစ်ရှောင်းတွေကိုကူညီပေးနေတဲ့ကိုဆိုင်ခွန်ကအခုလိုပြောပါတဲ့
ခနာ7နာရီချီကတော့တက်ကလည်းဆက်သွယ်လည်းမလာဘူးကိုကလည်းလူထုကပဲတွားရမလားမသိဘူးဂျာမန်စီတားထားလေအဲ့ကနေမကြောနဲ့ဘာညာလောက်ထားလေသူခံကြမှာအဲ့မျိုးလောက်ထားချင်းကြတော့ဟိုမှာရှိတဲ့လူကပဲတွားရမယ်ဆိုရင်လည်းအန်ဒီကရှိပဲလို့လုံးနဲ့မကြည့်ဘူးဟိုမှာလူတွေကအဲ song what set the night in evolution of stick o elmio သူတို့မှာကအခုရေတက်တင်းတက်တို့ပါတဲ့ဖုန်းလေးမြေအကုန်တော့တို့လည်းချာချာမပြောနိုင်တော့ဘူးဒီမှာအခုချစ်အဆက်တည်းမရဘူ
းစစ်ဆောင်တွေတွက်ခွာရမယ်လမ်းကြီးမှာမြေမြုံမိုင်းတွေလည်းရှိနေတာကြောင့်ကြံရှိနေသူတွေအတွက်စိုးရိမ်ကြောင်းလည်းပြောပါတယ်ကိုဆိုင်ခွန်ဟာ30ရက်နေ့ညကနန်ကုန်းမော်ကနေတနိုင်းမြို့ကိုရောက်ရှိလာပြီးကြံသူတွေအစဉ်ပြေပြေထွက်ခွာနိုင်ဖို့အတွက်တနိုင်းမြို့ကဘာသာရေးအဖွဲ့အစည်းတွေမြစ်ကြီးနားမြို့ကကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC နဲ့ကချင်ငင်းကြဲရေးအကျိုးဆောင်အဖွဲ့ PCG တို့ကိုဆက်သွယ်ဆောင်ရွက်နေပါတယ်တနိုင်းမျိုးကဘာသာရေးအဖွဲ့အစည်းတွေကအာဏာပိုင်တွေနဲ့ညှိနှိုင်းပြီးကူညီဆောင်ရွက်ပေးနေတဲ့အခြေအနေကိုကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ဆောင်ရွက်နေတဲ့ဦးနော်တောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကဒီကနေ့ဆက်တဲ့လူပေးရင်ကနေလွယ်ပြီးတော့တခြားကိစ္စကကျွန်တော်လုပ်လို့မရဘူးခင်ဗျဟိုမှာတို့စစ်စစ်ပြီးမှပေါ့ဝါကိုတို့စစ်စစ်နဲ့တို့ရောက်လာတဲ့လူတွေကိုဆက်တဲ့ကနေဒီကိုတင်နိုင်အောင်ကျွန်တော်ဆက်တဲ့လူပေးရတယ်ခင်ဗျဒီပေါ့ဝါရောက်တဲ့လူတွေကကြတော့ကျွန်တော်ဒီကနေ့ကျွန်တော်တမင်းထုတ်ပြပါလေပို့ပေးတယ်ဒါပေမဲ့အဲ့ဒီတမင်းထုတ်ကိုဟိုမှာတကယ်ပြင်းပြနေတဲ့လူတွေကိုပို့ပေးဖို့ကျွန်တော်အကူအညီတောင်းပေမဲ့လည်းဟိုဟာတိတက်ကခွင့်မပြုဘူးလို့ပြောတယ်ခင်ဗ
ျအပေါဝဆိုတာနန်ကုန်းမော်ကနေချေလျင်ခီးတနအီနီးပါအကွာမှာရှိတဲ့ဆက်လီစိတ်ဖြစ်ပါတယ်အဲ့ဒီဆက်လီစိတ်ကနေတနိုင်းဘက်ကိုလာရင်လူတယောက်ကိုဆက်လီကကြက်ငွေတထောင်ပေးနေရကြောင်းလဲပြောပါတယ်မော်တွင်းမှာကြန့်ရှိနေသူတွေကိုကယ်ဆယ်နိုင်ရေးအတွက်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကမြောက်ပိုင်းတိုင်းစစ်ထဏာချုပ်ကစစ်တိုင်းမှုနဲ့ညှိနှိုင်းနေတယ်လို့တနိုင်းမြို့နယ်ကအမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌစီကိုမြစ်တရားခန်းစာပေးပို့ထားပါတယ်ဒီကနေ့မှာတော့တနိုင်းဒေသအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဒေသခံတွေကပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရရှိပါဘူ
းကိုမှုစော်တင်ပေးပို့ထားဖြစ်ပါတယ်အခုတစ်ဆက်ထဲမှာပဲတိုင်းထိန်သိမ်းခံထားရတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေရဲ့နောက်ဆုံးအခြေအနေကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရနဲ့မကြခင် NCA လက်မှတ်ရေးထိုးဖို့ထုတ်ပြန်ထားတဲ့မွန်ပြည်သက်ပါတီရဲ့ထိန်သိမ်းခံထားရတဲ့တပ်ဖွဲ့ဝင်900ကိုဒီကနေ့မှာတော့ကြိုင်မျိုးအချင်းထောင်ကနေလွှတ်ပေးလိုက်ပါတယ်။အစိုးရကနေဖမ်းဆီးထားတဲ့မွန်ပြည်သက်တပ်ဖွဲ့ဝင်900ကိုနိုင်ငံတော်သမ္မတရုံးရဲ့ရာဇဝတ်ကျင့်ထုံးဥပဒေပုံမှ401ပုံမှခွဲ1အရလွန်ငင်းချမ်းသာခွင့်ပြုလိုက်တယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါရယ်ထိုင်းချီဆိုင် view မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းထားပါရယ
်ဟုတ်ကဲ့ပါနိုင်ငံတော်သမ္မတရုံးရဲ့အမိတ်အရမွန်ပြည်နယ်ကြက်မြော့ချင်းဆောင်မှာထိန်းသိမ်းထားတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်9ဦးကိုဒီမနေ့မှပြန်လည်လှုပ်ပေးလိုက်ပြီလို့မွန်ပြည်သက်ပါတီမော်လမြိုင်ဆက်ဆံရေးယူဒုတိယတာဝန်ခံဘူကြီးသုံးနှုံကမွန်ပါတာနဲ့အခုလိုပြောပါရယ်
အမရအကောတိကလောင်ကျော်ရသမလာကဘူဘောဘောမင်းကြီးကကတာရရခိုင်မလို့
သူပြောတော့တကတော့သူတို့ကိုပြန်လဲလှုပ်ပေးပြီတထုံခရံတပ်ဖွဲ့ဝင်တယောက်ကတော့ကြံသောရွာကိုပို့ထားပြီသဝဲခရံကဖွဲ့ကတော့ရေးမြို့ကိုပို့ထားပြီမော်လမြိုင်ခရံကတပ်ဖွဲ့ဝင်တယောက်ကိုလည်းပို့လိုက်ပြီလို့မွန်ပါတာနဲ့ပြောဆိုသွားတာပါဒီလိုလွတ်မြောက်လာတဲ့ဟာနိုင်ငံတော်သမ္မတရုံးကနေလွတ်ငင်းချမ်းသာခွင့်အမိတ်ရလို့တခြားမွန်ပြည်ပါတီတာဝန်ရှိသူတို့ကဆိုပါတယ်ပြန်လဲလွတ်မြောက်လာတဲ့မွန်ပြည်ပါတီတပ်ဖွဲ့ဝင်9ဦးဟာလက်နက်ကင်ဆောင်မှုကောက်ခွန်ကောက်ခံမှုနဲ့မနှစ်ကမြန်မာဆိုးရွားကနေဖမ်းဆီးထိန်းသိမ်းထားခြင်းခံခဲ့ရတဲ့သူတွေဖြစ်ကြပါတယ်။မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်9ဦးကိုပြန်လွှတ်ပေးတာဟာမွန်ပြည်သက်ပါတီအနေနဲ့ NCA ပြည်ကြားလက်မှတ်ရေးထိုးဖို့နိုင်ငံတော်အကြီးအကဲတွေကိုကတိပြုထားတဲ့ဖြစ်စဉ်နဲ့သက်ဆိုင်နေတယ်လို့မွန်နိုင်ငံရေးလှိလသုံးသပ်သူနိုင်မင်းမင်းလွယ်ကဆိုပါတယ
်။မွန်ပြည်သက်ပါတီတွားလာတာချိုးကလည်းမယူဆောင်ရဆိုပြီးတော့လည်းအတူတူယူလာတာဖမ်းမိခဲ့တာတွေရောတပ်ပြီးတော့သူတို့ပြန်ပုံကိုရိတ်ချတယ်ထုတ်ချတဲ့ကဘာလဲဖမ်းဆီးထားတယ်ဆိုတော့အဲ့ဒါကိုအဲ့ဒီမထိုးလို့ဒီလိုမျိုးဖိအားပေးတဲ့ပုံစံမျိုးဖြစ်နေတယ်သူက အဲဒီထိုးဖို့လာလာတာတော်တော်ကြီးစတယ်ဒီကဲကိုတန်တော်တန်ဆန်နေဒီနိုင်ပြီးသွားပြီသူကြောင့်ဒီမြန်မာနဲ့လည်းဒီနိုင်ပြီးသွားပြီ
မနစ်ကတည်းအချိန်မှာမွန်မြူတစ်ပါတီကနေကျင်းပတဲ့မွန်မြူရန်းခန္ဓာကိုစင်အားနဲ့ကျင်းပခြင်းမပြုဖို့တပ်မတော်ကနေတားဆီးပိတ်ပင်ခဲ့တယ်လို့လိုက်နာမှုမရှိတဲ့အတွက်မွန်မြူတစ်ကောက်ခေါ်စခန်း၃ခုကိုတင်ပတ်ခဲ့ပါတယ်မွန်မြူတစ်ခြေပြုတ်ရဒေသတွေမှာလည်းတပ်မတော်ကလည်းအကြောင်းကြားချင်းမရှိဘဲဝင်ထွက်မှုတွေလှုပ်ဆောင်နေခဲ့ပါတယ်ဒါပေမဲ့နှစ်ဖွဲ့သက်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတော့မရှိခဲ့ပါဘူးဇန်နဝါရီလ23ရက်နေ့မှာမွန်မြူတစ်ပါတီဥက္ကဋ္ဌနိုင်သုံးမွန်ခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးမကြာခင်တနင်္ဂနွေလုံးဆိုင်ရာပြစ်ကတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးသိုးမှဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးသိုးသွားမဲ့အချိန်ဒီပေါ်မွန်နိုင်ငံကြီးလိမ့်လာတုံ့နှတ်သူနိုင်မင်းမင်းနွယ်ကအခုလိုတုံ့နှတ်ထားပါတယ်
။ကောင်းကျိုးကတော့မဖြစ်လာမလဲဆိုတော့နိုင်ငံကြီးရဒီမှာရှိတဲ့အဖွဲ့အစည်းတွေနဲ့ပေါင်းစည်းဆက်ဆံပြီးတော့လို့ဆောင်တာကိုခံရတာပါလေနည်းနည်းချင်းချင်းတပြလေးလူလူလတ်လတ်လေးဖြစ်လာမယ်လို့အခြားတော့ပြိပင်ခံရတဲ့အခွင့်အရေးချုပ်တွေကိုလည်းတန်ပြီးတော့တွေးလာနိုင်မယ်သဘောမျိုးနေရာမျိုးပါလို့ရှိတယ်
။မွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ဟာ UNSC ကညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့မှပါဝင်နေသလိုတကယ်လို့ NCA လက်မှတ်ရေးသိုးခဲ့ရင် UNSC အတွင်းရှေ့သွားဖို့ဟာခက်ခဲမဲ့အခြေအနေမှာရှိနေပါတယ်။မွန်ပြည်တပ်ပါတီ NNSP နဲ့လာဟုဒီမိုကရက်တစ်စီယုံ LDU တို့ဟာဖေဖော်ဝါရီလ10ရက်နေ့မတိုင်မီ NCA လက်မှတ်ရေးသိုးသွားမယ်လို့လာဟုဒီမိုကရက်တစ်စီယုံထိပ်ပိုင်းခေါင်းဆောင်တွေကမီဒီယာတွေကိုပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
။နိုင်ငံရေးဆက်သွယ်မေးမြန်းထားတာကဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓဦးနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တော်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American သံညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူတွေနဲ့ကျန်းမာရေးကဏ္ဍဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အခစားကဏ္ဍဆရာတွေကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်ခရိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးအချိန်နိုင်ငံတော်အခြေပြမင်ကွန်းပြောကြားမှာညင်ညွတ်ဖို့တိုက်တွန်းခဲ့တယ်လို့နိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရရှိခဲ့ကြောင်းပြောကြားသွားပါတယ်။မင်းနစ်ဆက်ကြားမင်ကွန်းမှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးစနစ်ကိုပြုရင်ပြောင်းလဲရင်းနဲ့အခြေခံစောင့်နဲ့တိုးတက်အောင်ဆောင်ရွက်ရေးအဆိုပြုချက်တွေကိုဥပဒေပြုအမှတ်တွေအတိပြုပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံခြားမူဝါဒရေးရဲ့နပတ်သက်လို့ပြောဆိုရမှာတော့ယူအန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ချက်အားနည်းချက်တွေရှိနေတာကိုဖြေရှင်းဖို့နဲ့မြောက်ကိုရီးယားအရေးမှာတော့အမေရိကန်ရဲ့ရည်တည်ချက်ကိုပြက်ပြက်သားသားပြတ်တော့ပြောဆိုခဲ့တာပါလူမှုကြီးကြပ်ရေးစနစ်မှာလူထုချင်းရဲ့အရေးချင်းပေါ်မူတည်ပြီးတာလက်ခံမှုရည်ရွယ်တဲ့ပြည်ရင်ပြောင်းလဲရေးလုပ်မယ့်အစီအစဉ်ကိုပြောဆိုရမှာတော့အတိုက်ခံဒီမိုကရက်တစ်ရဲ့ရှုတ်ချတရားစံတွေလည်းထွက်ပေါ်ခဲ့တာပါရုရှားဆိုတာအတွင်းလူတွေနဲ့ဂရီဂျာသတင်းကြီးရဲ့ချမ်းသာကြော်ဝတ်မှုတွေနိုင်ငံရေးလှုပ်ရှားမှုတွေကိုတွတ်တော်ကအတည်ပြုခြင်းနဲ့အသေးစိတ်ပြုစုထားတဲ့စီးရင်ကိုပါဝင်သူတွေကိုအရေးယူတန်ခတ်မှုတွေမလုပ်ဖို့ဆုံးဖြတ်ချက်ပေါ်အမေရိကန်ဆိုရကကာကွယ်ပြောဆိုလိုက်ပါတယ်ရုရှားသမ္မတပူတင်လက်ထက်မှာကြော်ဝတ်လာသူ96ယောက်နဲ့ရုရှားနိုင်ငံရေးသမား114ယောက်တို့ရဲ့ငွေကြေးနဲ့နိုင်ငံရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုအစီရင်ခံစာထုတ်ပြန်ဖော်ပြပေမယ့်ရုရှားဆိုရပေါ်တန်ခတ်မှုတွေချမှတ်ဖို့မပါဝင်တာကြောင့်ဝေဖန်ခံနေရတာပါအာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ပိုင်းကီလိုမီတာထောင်ချီဝေးတဲ့အရက်မှာဒီကနေ့လောက်ကတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်ပါကစ္စတန်ကမင်းကလင်းငယ်တူသေဆုံးသွားပါတယ်။တာဂျီကစ္စတန်နဲ့နေဇန်နီဟင်ဒူကုရှ်ဒေသကဂျမ်းမြို့တောင်ပိုင်း35ကီလိုမီတာမြောက်198ကီလိုမီတာကိုဗဟိုမျိုးပြုတ်ပြီးတော့ပြင်းရ 6.1 မဂနီချူရှိတဲ့ငလျင်လောက်ကတ်ခဲ့တာဖြစ်ကြောင်းလည်းအမေရိကန်ဘူမိဗေဒတိုက်တာရေးဌာနကပြောဆိုခဲ့တာဖြစ်ပါတယ်။
သတင်းကြေကျုပ်ကိုကိုအောင်ဦးကကြီးညာပေးခဲ့တာပါဒီညနေတွဲစီစဉ်ထုတ်လွှင့်မှုကတော့ကုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25-51တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ဒါပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9:00မှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်နားဆင်သူသောတာရှင်ပေါင်းကိုထူးဖြတ်ကျေးဇူးတင်ပါတယ်ကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.
From Washington.